ဒေသခံတချို့တပ်ဖြတ်ခံရပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကအင်အားတုံးတိုက်ခိုက်မှုတွေဖြစ်လာတဲ့ရခိုင်ပြည်နယ်ရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးလွှတ်တော်ဘက်ကစောင့်ကြည့်မှုတွေနဲ့အရေးပေါ်အဆိုတင်သွင်းသွားဖို့ရှိတယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တူကပြောဆိုလိုက်ပါတယ်။အခုလိုဒေသတွင်းကစိုးရိမ်စရာလုံခြုံရေးအခြေအနေပေါ်လုံခြုံရေးတာဝန်ယူထားတဲ့အဖွဲ့အစည်းတွေကစနစ်တကျတာဝန်ယူဆောင်ရွက်ပေးဖို့ကိုလည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ကတိုက်တွန်းပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။ရခိုင်ပြည်နယ်ထဲမှာပြီးခဲ့တဲ့2012ခုနှစ်ကစလို့ဘာသာရေးလူမျိုးရေးအသွင်ဆန်တဲ့ပြည်ပခါတွေဖြစ်ခဲ့ပြီးတဲ့နောက်2016ခုနှစ်အောက်တိုဘာလမှာတော့နေကြာစောင့်တက်စခန်းတွေကိုအင်အားသုံးကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒေသရင်းလုံခြုံရေးအခြေအနေဟာစိုးရိမ်စရာအနေအထားဖြစ်လာတာပါ။ပြီးခဲ့တဲ့လတွေကမွတ်စလင်ကျေးရွာတွေကအုပ်ချုပ်ရေးမှုတချို့တပ်ဖြတ်ခံရတာအပါအဝင်ပြီးခဲ့တဲ့ရက်ပိုင်းဩဂုတ်လဇန်ကပဲဒေသခံမျိုးတိုင်းရင်းသား6ဦးအသက်ဖြတ်ခံရပြီး2ဦးပျောက်ဆုံးနေတာနဲ့နယ်မြေရှင်းလင်းတဲ့လုံခြုံရေးတပ်ဖွဲ့တွေကအင်အားသုံးတိုက်ခိုက်မှုတွေရှိလာတဲ့အတွက်ဒေသခံတွေရဲ့လုံခြုံရေးစိုးရိမ်မှုတွေမြင့်တက်လာတာပါဒီလိုဒေသရင်းမတည်ငြိမ်မှုတွေနဲ့တရားဥပဒေစိုးမိုးမှုအားနည်းလာတဲ့အပေါ်ပြည်နယ်လွှတ်တော်ဘက်ကနေဘူးသီးအောင်မောင်တော်ဒေသကိုကွင်းစင်းလေ့လာစုံစမ်းမှုတွေနဲ့အစီရင်ခံစာတင်သွင်းခဲ့တယ်လို့ရခိုင်ပြည်နယ်လွှတ်တော်ကဘူးသီးအောင်မြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းက VOA မြန်မာပိုင်းကိုပြောပါတယ
်လွှတ်တော်မှာအစိုးရအစီရင်ခံစာပေါ်ကျွန်တော်တို့တင်ပြီးသားပြီးဖြစ်ပါတယ်ကျွန်တော်တို့ဒီမှာရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးအောင်မောင်တော်ဒေသမှာလူကြီးတွေအနေနဲ့တွေ့ကြောင်းလူကြီးတွေတူပြီးချင်းပို့ဖို့တော့ကျွန်တော်တို့အစိုးတင်ပြီးတော့တောင်းဆိုခဲ့တာရှိပါတယ်အဲ့ဒီတောင်းဆိုခဲ့တာရှိတယ်တော့ညာလေကျွန်တော်ဒီမှာလူကြီးတွေညှင်းနေတဲ့တွေ့ကြောင်းအခုနေပြီးတော့တော့အစုလိုက်ပြန်လိုက်ကျွန်တော်တို့အကျဉ်းဆက်ခင်ရတာတွေကကျွန်တော်တို့လူကြီးတွေအနေချေချောင်ဖြစ်တယ်အဲ့ဥပဒေစိုးမိုးမှုမရှိတဲ့အတွေ့အကြုံဖြစ်တယ်လို့ကျွန်တော်အဲ့လိုတုံ့ပြန်လို့ရပါတယ်ခင်ဗျာ
ပြည်နယ်လွတ်တော်ဥက္ကဋ္ဌဦးဆန်ကျော်လာဦးဆောင်တဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေဟာလည်းအကျဉ်းဖက်တက်ဖြတ်ခင်ရတဲ့ကိုင်းကြီးကျေးရွာကမြို့တိုင်းရင်းသားတွေရဲ့ကြံရစ်သူမိသားစုဝင်နေစီတွားရောက်တွေ့ဆုံအပေးခဲ့ပါတယ်ရခိုင်ပြည်နယ်လွတ်တော်အနေနဲ့ရခိုင်ပြည်သူတွေရဲ့ဘေးကင်းလုံခြုံရေးလုံခြုံရေးအားတိုးမြှင့်ပေးဖို့နဲ့တရားဥပဒေစိုးမိုးမှုရှိအောင်စောင့်ကြည့်မှုတွေနဲ့ထိန်းချုပ်ဆောင်ရွက်သွားမယ်လို့လည်းရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်ကပြောပါတယ
်မင်းငယ်ကဖိအားကြောင့်ကျွန်တော်တို့လူကြီးတက်ဖို့ဝင်တွေကအဲ့လားကောက်ပြင်းနေတယ်အဲ့လားတွင်းပြင်းနေတဲ့အခြေအနေမရှိဘူးအဲ့ဒီအခြေအနေတွေမှာအဲ့လားဒီအကျင့်ဖက်မှုကပိုပြီးတော့အဲ့လားများပြားလာတဲ့အခြေအနေတွေရှိတယ်ပိုပြီးအဲ့လားဒီအကျင့်ဖက်မှုရရှိကမြင့်တက်လာတဲ့အခြေအနေရှိနေတဲ့အတွက်ကြောင့်အဲ့လားဒီလိုတရားဥပဒေစိုးမိုးမှုနိုင်ငံတော်အချုပ်အခြာအနာဒီဟုတော့ကျွန်တော်တို့ဖိပါလာတဲ့အခြေအနေတွေဖြစ်တဲ့အတွက်ကြောင့်ဒီမှာဖြစ်နေတဲ့ကိစ္စရဲ့အပေါ်မှာကျွန်တော်တို့ကတော့အဲ့လားအမြင့်တဲ့ကောက်ပြင်းနေနေပါတယ်ခင်ဗျာနော်အဲ့လားကျွန်တော်တို့အရေးကြီးလို့ကျွန်တော်တို့ကအဲ့လားဆောင်ရွက်တော့မယ့်အခြေအနေရှိပါလိမ့်မယ်
အခုလိုရခိုင်ပြည်နယ်တွင်းကစိုးရိမ်စရာလုံခြုံရေးအနေအထားတွေနဲ့ပတ်သက်လို့တက်ဆိုင်ရာဒေသတွင်းလုံခြုံရေးတာဝန်ယူထားတဲ့ပြည်နယ်အစိုးရတပ်မတော်ပြည်ထရေးနဲ့နေသားဆောင်တပ်တွေကိုလုံခြုံရေးအင်အားတုံ့ပြန်ပေးဖို့နဲ့စနစ်တကျလုံခြုံရေးအစီအမံတွေဆောင်ရွက်ပေးဖို့ကိုလည်းအမျိုးသားလွတ်တော်ကိုယ်စားလှယ်မတ်ထူမီကလည်းအကြံပြုပါတယ
်ဒီလိုမျိုးအကြံဖက်တက်ခတ်မှုများနေပြီးတော့ဒီဟိုလုံးကတော့ကြိုကြာကြိုကြာဖြစ်တဲ့နောက်ပိုင်းမှာတော့ဆက်တိုက်ဖြစ်လာခြင်းပေါ့မှာကျမတို့ကတော့ဒီစိုးရိမ်မခြင်းဖြစ်မှုတွေဒါနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူတွေအနေနဲ့နေချက်ဆောင်ရွက်တက်ဖို့ရှိဒီလေရကောက်ွေရေပေါ်တော့ဒီတောင်းဝန်ရှိတဲ့သူတွေကနေပြီးတော့စနစ်တကျပြင်ဆင်ဖို့လိုပါတယ်ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့နောက်ဟိုရခိုင်ပြည်သူတွေအထူးသဖြင့်ရတေတော်မျိုးနေတွင်မှာဆိုလို့ရှိရင်ဒီအကြံဖက်တက်ခတ်မှုနဲ့ပတ်သက်ပြီးအထူးသဖြင့်တောင်းဝန်ထပ်ဆောင်နေတဲ့နေချာဆောင်ရတက်ခွင့်များကိုနေပြီးတော့ဝမ်းဝမ်းပြီးတော့ရန်သူတက်ခတ်အုပ်စုခွင့်တက်ခတ်တာနဲ့ပတ်သက်ပြီးတော့ကျွန်မရခိုင်ဒေသမှနေရတဲ့ဒီရခိုင်တိုင်းဒေသများအတွက်ဆိုရင်မတင်ဖြစ်နေပါရဲ့ရှင်သလွတ်တော်အနေနဲ့ကြာတော့ကျွန်မတို့အတက်နိုင်ဆုံးကြိုးစားတော့ဖို့ရှိပါရဲ့ရှင
်ရခိုင်ပြည်နယ်တွင်းကလုံခြုံရေးအခြေအနေပေါ်မှာဆက်မအနေနဲ့ပေါ့နော်တက်ဆိုင်ရာတာဝန်ရှိတဲ့သူတွေကိုဘလို့အကြံပေးချင်တာရှိပါလဲရှင်
ရခိုင်ပြည်နယ်ဟာအခုလုံးလုံးစေအနေထားရော2012နောက်ပိုင်းအချိန်လေးရအောင်ဒီကျွန်တော်လေ့လာကြည့်တဲ့အခါမှာရခိုင်ပြည်နယ်မှာကြမ်းဖက်တက်ခတ်မှုများနေပြီးတော့ဒီဟိုလုံးကတော့ကြိုကြာကြိုကြာဖြစ်တဲ့နောက်ပိုင်းမှာတော့ဆက်တိုက်ဖြစ်လာခြင်းပေါ့မှာကျွန်တော်ကတော့ဒီစိုးရိမ်မတင်ဖြစ်မှုတွေဒီအောက်တိုဘာ9ရက်နေ့2016အောက်တိုဘာ9ရက်နေ့ကဖြစ်သွားတဲ့အချိန်လေးမျိုးဆိုလို့ရှိရင်တကယ်တောင်းပန်ထပ်ဆောင်နေတဲ့သူကိုအင်ဒိုက်အားတဲ့အစီအစဉ်တခြားပေါ့အကြမ်းဖက်တာပေါ့နော်အမတန်မှစိုးရိမ်မတင်ဖြစ်မှုတွေဒီလိုမျိုးဖြစ်လာတဲ့အပေါ်မှာနေကြတာဒီရခိုင်ပြည်သူများအပေါ်မှာရခိုင်ပြည်နယ်မှာနေကြတဲ့တပည့်တွေနေပြီးငင်းကြမ်းစာနေကြတဲ့တိုင်းရင်းသားပြည်သူတွေတပေါ်မှာတော့ဒီချက်အလေးထားပြီးတော့လုံခြုံရေးပိုင်းဆိုင်ရာလှုပ်ဆောင်ဖို့လိုပါရဲ့ရှင
်ဒီကနေ့မှာပဲမောင်တော်ဒေသစုံစမ်းစစ်ဆေးကော်မရှင်ဥက္ကဋ္ဌဒုတိယသမ္မတဦးမြင့်စွေနဲ့ကော်မရှင်အတွင်းရေးမှူးဦးစော်မြင့်ဖေတို့ဟာကော်မရှင်အနေနဲ့မောင်တော်ဒေသတွင်မြေပြင်ကွင်းစင်းဆောင်ရွက်မှုတွေနဲ့ကော်မရှင်ရဲ့သုံးသပ်ချက်အကြံပြုချက်တွေကိုရန်ကုန်မှာသတင်းစာရှင်းလင်းပြောကြားခဲ့ပါတယ်ကိုဖီအာနန်ဦးဆောင်နဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အနေနဲ့လည်းရခိုင်ပြည်နယ်အတွင်းကအခြေအနေတွေ ကျွန်တော်တို့လူကြီးတက်ဖွဲ့ဝင်တွေကအလကားကွေပြင်းနေတယ်အလတုံးပြန်ထားတယ်အခုချိန်ထိကတော့ရခိုင်ပြည်နယ်ရသေးတောင်နဲ့မောင်နှံဒေသတွေကအကြမ်းဖက်သမားလို့တန်မြတ်ရှိသူတချို့ကိုဖမ်းဆီးစစ်ဆေးနေပြီးရဲတပ်ဖွဲ့ဝင်တွေနဲ့အတူတက်မတော်စစ်ကြောင်းဘက်ကနေညှင်းရှင်းလင်းနေပြီးလုံခြုံရေးတုံ့ပြန်ဆောင်ရွက်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကလည်းသတင်းထုတ်ပြန်ထားပါတယ်။